မြောက်ကိုရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအမခန့်ချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရုရှားနိုင်ငံရှေ့ပြားဒေသဗလာဒီဗော့စတော့စစ်ကမ်းမြစ်မှာမြောက်ကိုရဲ့ခေါင်းဆောင်ကင်ဂျွန်နဲ့ဒီနေ့ထိပ်သီးတွေ့ဆုံပြီးရုရှားသမ္မတကဒင်းတောက်တွေကိုပြောရမှာအမေရိကန်နဲ့မြောက်ကိုရဲ့တို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုတဲ့အကြောင်းလည်းပြောဆိုကြတာပါ။အပြန်လည်ချိုးစည်းပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်ဆင်ခြင်ဆောင်ရွက်နိုင်တဲ့အကြောင်းလည်းရုရှားသမ္မတကအစိုးရပိုင်းထပ်စတင်ဌာနကိုပြောဆိုသွားပါတယ်။မြောက်ကိုရီးယားကတော့အမေရိကန်ကတန်ခတ်မှုတွေတဖြည်းဖြည်းလျှော့ချပေးရတဲ့အမျှနျူကလ িয়ার လက်နက်တွေကိုစွန့်လွှတ်သွားဖို့လိုလားနေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်တဲ့အားလုံးကိုစွန့်လွှတ်ပြီးအပြန်အလှန်အနေနဲ့ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့လိုလားနေပါတယ်တနအိနီးပါးကြာမြင့်ခဲ့တဲ့တူးချင်းထိပ်သီးတွေ့ဆုံမှုနဲ့နောက်ဆက်တွဲ90ဖွဲ့ရဲ့တွေ့ဆုံမှုတွေနဲ့ညစာစားပွဲတွေမြောက်ကိုရီးယားကောင်ဆောင်ကတိတ်မြင့်မြတ်ဆက်ဆံပြောဆိုတာမျိုးတော့မရှိပါဘူးမြောက်ကိုရီးယားကောင်ဆောင်ကတော့ဆွေးနွေးမှုတွေကရင်းနှီးနဲ့အတိတ်ပဲဖြစ်သွားတဲ့အကြောင်းလဲပြောဆိုခဲ့တယ်လို့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့မပြေမလည်ဖြစ်နေရတဲ့ကိုငင်းငင်းချင်းချင်းဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုစွန့်နှင်းနိုင်ခဲ့တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။နျူကလ িয়ার လက်နက်တွေစွန့်လွှတ်ဖို့လုံခြုံရေးအရဘလို့ဂရိကဝေမျိုးတွေမြောက်ကိုရီးယားဘက်ကတောင်းဆိုမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပေမဲ့ရုရှားသမ္မတကတော့နိုင်ငံတကာအဆင့်ဥပဒေကြောင်းအရအမှတ်ခံချက်မျိုးဖြစ်မယ်လို့ပြောဆိုထားပါတယ်။